င်္ဂလာညနေခင်းပါရှင်2018ခုနှစ်မတ်လ20ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအီတန်စန်နဲ့တူညီပြသမှာပါတရုတ်ပြည်သူကွန်ဂရက်ပိတ်ပွဲအခမ်းအနားမှာသမရရှိချင်းပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးအမွန်တင်ပြောကြားသွားပါတယ်လူသားချင်းစာနာမှုကူညီပေးရေးအဖွဲ့အနေနဲ့လုပ်ငန်းတွေဆောင်ရွက်ရမှာအခက်အခဲတွေအတွေ့ရဆုံးနိုင်ငံတွေတွေမြန်မာနိုင်ငံနဲ့ထိတ်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းတွေတွေထဲမှာတော့ရုရှားမှာလက်ရှိသမ္မတပူတင်ကပြိုင်ဘက်ခုနှစ်ဦးကိုမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာသုံးသပ်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ရဖို့ရှိပြီးပြင်းပြင်းနဲ့အတွင်းကစီးရီးတင်းမာမှုတွေနဲ့ပတ်သက်လို့ကရင်လက်နက်ကန်တပ်ဖွဲ့ကအပြစ်ရဲ့စောင့်ကြည့်ရေးအဖွဲ့ကိုအကြောင်းကြားထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဒီဆက်ဆံရာတောင်ရှိတဲ့ဖွဲ့စည်းနဲ့ GMC မှာလက်ဆက်ထားရဲ့ GMC ရလဲကျွန်တော်သိရသလောက်သူတို့ဒီ verification
KNU ဒုဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါတနင်္လာနေ့တိုင်းမှာတော့စီအုံးဆိုင်တဲ့နေရာကတစ်တွေကိုတရားမဝင်ခုတ်ပြီးရောင်းချနေတဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ထားတာကိုလည်းပြောပြပေးသွားမှာပါရှင်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအီဖန်စင်တို့ကပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံမှာကျင်းပနေတဲ့နှစ်ပတ်လည်ပြည်သူ့ကွန်ဂရက်ပြီးဆုံးတဲ့အင်္ဂါနေ့မှာသမ္မတရှီကျင်းပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးတော့အမွန်တင်ပြောကြားသွားပါတယ်။ဆိုရှယ်လစ်စနစ်ကသာတရုတ်နိုင်ငံကိုကယ်တင်နိုင်တယ်ဆိုတာသမိုင်းကတက်တည်ပြလိုက်ပြီးဖြစ်တယ်လို့ဒီတိုင်းလဲဆက်ပြီးတော့တက်တည်ပြသွားအောင်မဲ့အပြင်တရုတ်တို့ရဲ့တင်မြင်လက္ခဏာပါတဲ့ဖွံ့ဖြိုးတိုးတက်တဲ့ဆိုရှယ်လစ်ဝါဒကိုဆက်လက်ကင်ဆယ်သွားမှသာအောင်မြင်ကြီးမြတ်တဲ့တိုင်းပြည်တစ်ခုဖြစ်လာမှာပါဆိုပြီးသမ္မတရှီကျင်းပင်ကပြောပါတယ်။တရုတ်နိုင်ငံဟာအောင်မြင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေပြီလို့လဲကိုယ်စားလှယ်ပေါင်း3000နီးပါးတက်ရောက်လာတဲ့တရုတ်ပြည်သူကွန်ဂရက်မှာသမ္မတရှီကပြောသွားပါတယ်။ထိုင်ဝမ်ကျွန်းအနေနဲ့ဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်အောင်တရုတ်ပြည်မာကြီးကနေတီးကြောက်ခွတ်ထက်ဖို့ဘလို့ကြိုးပမ်းမှုမျိုးမဆိုချက်ရှုံးခဲ့ကြောင်းလဲရှီကပြောပါတယ်။ဒီညီလာခံမပြီးဆုံးခင်မှာပဲသမ္မတနဲ့ဒုသမ္မတတို့ရဲ့တက်တန်းကိုပြဖြတ်တဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမ္မတရှီအနေနဲ့ရတပ်ပန်သမ္မတတာဝန်ထမ်းဆောင်နိုင်တော့မှာပါခင်ဗျာ။
မြန်မာနိုင်ငံဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုပြင်ဆင်နေတဲ့တချိန်တည်းမှာကိုပဲအမေရိကန်နဲ့တောင်ကိုရီးယားကတော့နှစ်နိုင်ငံပူးတွဲဆေးလိကျမှုတွေကိုနောက်လာမှဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားမှာပါဝင်ရှင်ပြိုင်ခဲ့တဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲတွေကြောင့်ဒီဆေးလိကျမှုကိုခေတ္တရပ်ထားရတာလည်းဖြစ်ပါတယ်။ဒီဆေးလိကျမှုတွေဟာကာကွယ်ရေးအတွက်နှစ်စဉ်ကျင်းပလေရှိတဲ့အတိုင်းဆောင်ရွက်ရတာဖြစ်တဲ့အကြောင်းကုလသမဂ္ဂကမြောက်ကိုရီးယားကိုတရားဝင်အကြောင်းကြားလိုက်တဲ့အကြောင်းကိုလည်းတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရချွိုင်ဟွန်းကပြောဆိုလိုက်ပါတယ်ဒီစီးရီးလေးကျင့်မှုအတွင်း၄ဘက်ကြာကွင်းစင်းလေးကျင့်မဲ့ Full Eagle စစ်စီရီးနဲ့ကွန်ပျူတာနဲ့လေ့ကျင့်ရတဲ့ Key Resort စစ်စီရီးတို့ပါဝင်မှာဖြစ်ပါလေဒီချိန်ထဲမှာပဲဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကိုယ်စားလှယ်မြောက်ကိုရီးယားကိုယ်စားလှယ်နဲ့ဒီကနေ့မှတွေ့ဆုံမှုပြင်ဆင်နေပါတယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့မြောက်အမေရိကဆိုင်ရာညွှန်ကြားရေးမှူးချိုခန်အီဟာဖင်လန်မှာကျင်းပနေတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဆိုင်ရာတာဝန်ရေးရာကိစ္စရုံးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုတက်ရောက်နေပါတယ်။မိဂေသမန်ဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့တွေ့ဆုံမှုမတိုင်ခင်ပြင်ဆင်တဲ့အနေနဲ့ကိုရီးယားကျွန်းဆွယ်လုံခြုံရေးဆိုင်ရာကိစ္စတွေကိုမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်ငံသားရေးဝန်ကြီးတွေကတုံ့ပြန်တာဆွေးနွေးခဲ့တာပြီးခဲ့တဲ့စနေနေ့မတ်လ18ရက်နေ့မှာဆုံးသက်ခဲ့ပါတယ်။
လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့အကူအညီပေးရေးလှုပ်ဆောင်ရမှာအခက်အခဲတွေတွေ့ရဆုံးနိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလက်ထိတ်ဆုံးကပါဝင်ကြောင်း ACAPS အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက် ACAPS သုတေသနအဖွဲ့ကပြောပါတယ်အကူအညီပေးရေးလူသားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်အခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါရိုဟင်ဂျာတွေကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးပို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံဖြစ်တယ်လို့လည်းဆိုပါတယ်ဗြိတိန်လွှတ်တော်ဆိုင်ရာကော်မတီတစ်ခုကတော့မိုးရသည့်ရေကြီးရေရှမ်းဖြစ်ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေထောင်နဲ့ချီးပြီးတော့တည်ဆုံနိုင်ကြောင်းလည်းသတိပေးထားပါတယ်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌစတီဖန်ထရစ်ကလည်းရာဒီကူပြောင်းကနီးအချိန်တိတ်မကျန်တော့တာကြောင့်အလူရှင်နေအင်းနီနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းပါတယ်မြန်မာနိုင်ငံမှာ2019ဩဂုတ်လကမှကစလို့မြန်မာနိုင်ငံစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုအတွင်းဒုက္ခသည်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ်ပ Asa, Rohingya, Sonya, Pega, Jakhain Bine, Dwein, Lonyo Yi Kinskan Nego, Winyao Takhe, Bi, Siddhaka, Nemi, Shinle, Yama, Dukha, Dere, Agulu, Tepi, Gejara, Bakhya.
Mr. X. Luluti Nyare, Sisana, Kyo Pin Faha, Lao Mui Siwa Kain Gong Sang Pite, Dugo, Thailand and Bangal Mute, Yayonga Nibiro, Town and the Tatajun Chamelai Babi, Thai Lao Nesap Chapiro, Methamphetamine Sijuazi, Wiyang Hu Tai Pye, Turning in a Juzania Lepsibari, Chana Jua Biro, Nemejizuinele Kime, Dubian Garigule, Lumuque, Ma Jolly Shida De Lao Mui Kain Gong Sango, Turning in a Diga Lizima, Bigger and Nit Genuine Lalonga Pami Gavali, Duha, Nimanagama Lote, Java Sejua, Siwaine, Ice, Crystal Methamphetamine, Lao Honey, the Saint, Tanang and Ego Piane, Gang Gangs on Pits, Sweetheart Pibari, Lao Dang Mango Pibio, Kutun and Lanzang or Dombi, Thai, Malaysia Nang and Ego Damaga, Sibu Yare, Australia, Japan, Noti, Muisi, Yang Tanimari, Sisanago, Sadongaro, Diden Tama Kibimele, Now by Maduga, Natanga Sakuni Donga, Java Sivia, Disgumanatan, Pianchi, Mu Abawi, the Tam Muyam Mango, Sweetheart. We can get it where Pamela Yongani, did at the Tadjun, did I'm hoping at the Tadjun appear, short populate up your body. Methamphetamine Sangayak, I know money, Nasayak, I know tea bawine, ye doing me in so, Java, Sivarigo, Lahumune Zuriga, deal me money, that go by Osho Queer, now let down my one near you got, say only got it to load up your body.
American then, Yeni Ben Nemava last season ago, Yeni Tama Goigani, Yeni Konanaiti, Lightomida Sakon, Kilohats, Dikon Tauchitunya, Lightomida Sako, Kilohats, Tinganga Tangane, Lightomida Nesanga, Kilohats, Titiko Tangarogane, Tolan Binilaise.
Inga Yeni get the Renego. Selectinani Varekmia, Merigan Pianzuma, Siawon Silema, Quimijane, Waylo Yare, Kakepia Sego, OPI, Muisiva, Pier G. Tonsu Nira Pier, Muisiva, Young or Pogadu Rigo, Pintan Epidemi, Chamat Babu, Tamara Donne Tramma, Season Nuare, New Hampshire, Pinia Martin, Aniga, Tramp, Mingun Bojayama, Nangan, Twin, Tatea Miao, Lu de Piao, Miazon Pisida, Muisiva, Tombumune, Patabi, two season with Chapia Gavare.
The ultimate penalty has to be the death penalty. Now, maybe our country's not ready for that. It's possible. It's possible.
Minzong Pitangaro Tidama, Agulu Pitamu Chindomu, Nangan, and Ninet, Sinin Pichima, Pipi Mille, Daha Pila Naimare, Pilarong, Pila Mesuragule, Nale Tabi Millebe, Go Min Pioye, Dagule, Namalewa, Ulu Tamla Tranga, Piodarawa, Dabi Muisi Pitanago Taken Nangu, Muisi, Yanri, Botin and Chamata, Apawe, Pimintana, Ye Unamo, Ye Jijong, Tamraga, Pioare. Leshi Ubri Ya Muisi Yanu Dia Yonagi Seja. Do yet the Dan Shama Town Mom Yazwa at the Song Dwanime, Dugaro, the Dan Du, Town and Meja Kanyanine Surago Tamaraga Topia Ware. Tramia season ya Lamet Done Dren the Nangaloma Ubiwai Muisi Nyum Pirago Tombo the Bone T Shocha Tabu Yi Taware American Pianzuma Obiwai Alon Jun Tonswen Muja de Sonu Tanego the other sejo shiniware. Tamara Trump Dion near New Hampshire Pineha, Obi White, Alonjon, Tonsu Mujao. They sound no, Daddy, Miazon Pine Pibare.
ထောက်မှန်စစ်ဆေးရေးအဖွဲ့နဲ့ရုရှားနိုင်ငံတို့အကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှုရောဘတ်မူလာကိုတမတ်ဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုနေတာတွေကြောင့်တမတ်အနေနဲ့အထူးစုံစမ်းရေးမှုကိုဖယ်ရှားပြနိုင်နေဆိုရဆိုရင်မှုတွေတိုးလာနေပါတယ်။တမတ်အနေနဲ့အဲ့လိုမလုပ်ဖို့ကိုလည်းအချိန်ဝါကြီးတဲ့
ပြည်တွင်းနိုင်ငံကရုရှားတန်တမာ23ဦးဒီကနေ့အင်္ဂါနေ့မှာထွက်ခွာဖို့ဗြိတိန်ကညွှန်ကြားထားကြောင်းရုရှားသတင်းဌာနကကြေညာပါရယ်။ဗြိတိန်နိုင်ငံကရုရှားထောက်လှမ်းဟောင်းနဲ့အတူတူမျိုးအာယုံညောတိရိုက်စီတဲ့အစိတ်နဲ့ရုရှားကလုံခြုံတပ်ဖြတ်ခဲ့တယ်လို့ဗြိတိန်ကစွပ်စွဲပြီးတဲ့နောက်ရုရှားတန်တမာနေကိုအခုလိုနှင်ထုတ်တာပါ။လန်ဒန်ကရုရှားတန်ရုံအပြင်ဘက်မှာပစ္စည်းရွှေ့ပြောင်းမ ရုရှားကနေထွက်ခွာဖို့ဗိုလ်ပြည်နယ်နဲ့ပေးထားပြီးတော့မကြခင်ရပိုင်းတွေအတွင်းမှာသူတို့လည်းဗြိတိန်ကိုပြန်မှာပါရုရှားထောက်လိုင်းဟောင်းဆာဂေးစကရစ်ပယ်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံဆလစ်ပါရီမြို့မှာအခုလအစောပိုင်းကအစိတ်နဲ့လှုပ်ကြံတပ်ဖြတ်မှုကသူတို့နဲ့မသက်ဆိုင်ကြောင်းရုရှားကတော့ငြင်းဆိုထားပါတယ်ဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေကတော့နိုင်ငံတကာမှာရုရှားဟာပိုးပြီးတော့ရန်လိုတဲ့ပြုမှုတွေတိုးလွန်လာကြောင်းရှုမြင်ထားကြပါတယ်ခင်ဗျာ
လူ369ယောက်သေဆီးခဲ့တဲ့ပြီးခဲ့တဲ့6လတုန်းကဖြစ်ပွားခဲ့တဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့မှာလှုပ်ခတ်ခဲ့တဲ့အင်အားပြည့်ငရင်မေးကနေပြီးတော့လွမြောက်ခဲ့သူတွေဟာအခုချိန်ထိတောင်ရွေးပြင်တဲ့တွေမှာနေနေရဆဲဖြစ်တာကြောင့်အစိုးရအကူအညီတွေပေးရတောင်းဆိုနေကြပါတယ်မက္ကဆီကိုနိုင်ငံမျိုးတော်ကနေအိမ်တွေပျက်စီးအသက်ဆုံးရှုံးကြရတဲ့အင်အား9.1 magnitude ရှိတဲ့မြေငြိမ်လှုပ်ခတ်မှု6လပြည့်ဖြစ်တဲ့မနေ့တင်းလာနေမှာတော့ကြီးတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ငြိမ်းတန်တဲ့သူတွေဘဝပြန်တည်ဆောက်နိုင်ရေးအတွက်အစိုးရကအတူနဲ့ချင်းွေထုတ်ပေးမယ်လို့ခရီးပေးထားပေမဲ့လည်းငရင်တန်တဲ့ပြည်သူတွေအင်အားရှာရေးခက်ခဲနေစေဖြစ်ပါတယ်။တဘာဝဘေးရန်ရဲ့ကြီးရဲ့တန်ကြီးမားတဲ့အတွက်ပြန်လည်ထူထောင်ရေးလှုပ်ဆောင်စရာရှိနေတဲ့အကြောင်းအစိုးရကဝန်ခံပြီးတော့လောလောဆယ်အိုးအိမ်မဲ့နေသူတွေအတွက်တော့ဆက်လုပ်ပေးစရာအများကြီးကျန်နေသေးရလည်းဖြစ်ပါတယ်ရှင်
။ပါလက်စတိုင်းသမ္မတမမ်မွတ်အာဘတ်ကအစ္စရေးဆိုင်ရာအမေရိကန်သမ္မတကိုတလိဆန်နဲ့ခိုင်းနှံပြီးတော့ရရင်ဆန်ဆန်ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒရေးရာအကြောင်းတိုက်ခိုက်ပြောဆိုချိန်မှာအဲ့လိုပြောသွားတာပါဂျော်ဒန်မြေနောက်ဘက်ကမ်းပေါ်မှာအစ္စရေးကိုအင်အားတိစောက်နေတာဟာသူတို့မြေပေါ်မှာစောက်ကြတာဒါဖြစ်တယ်လို့သမ္မတဒေးဗစ်ဖရိုင်မန်ကပြောဆိုလိုက်တဲ့အတွက်သူဟာအစ္စရေးဘက်ကကာကွယ်ပြောဆိုလိုက်တာဖြစ်တယ်လို့ပါလက်စတိုင်းကောင်စားကဆွဆွဲပြောလိုက်တာပါသမ္မတအာဘတ်ရဲ့မှတ်ချက်စကားကလက်ခံနိုင်ရာမရှိတဲ့ရိုင်းဆိုင်တဲ့စကားဖြစ်တယ်လို့အထောက်အကူလည်းမဖြစ်ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဟေတာနျူးဝတ်ကပြောပါတယ်ပါလက်စတိုင်းအနာပိုင်းကြီးအနေနဲ့သူပြည်သူပြည်သားတွေရဲ့ဘဝတိုးတက်ဖို့နဲ့ဒီတမကပိုးပြီးတော့ငြိမ်းချမ်းဖို့အာရုံစိုက်လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းပြောခွင့်ရသူကဆိုပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိမတ်ပြုကြောင်းပြီးခဲ့တဲ့ဒီဇင်ဘာလမှာထရမ့်အစိုးရကကြေညာလိုက်ပြီးတဲ့နောက်အဖက်အစိုးရနဲ့ထရမ့်အစိုးရတို့ကြားဆက်ဆံရေးတွေပြပြလာခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါ။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အရင်ဆုံးရုရှားသမ္မတရွေးကောက်ပွဲအပေါ်မှာအမြင်တချို့ကိုနှာစင်ကြရမှာပါရှင်။ရုရှားသမ္မတရွေးကောက်ပွဲမှာမျှတတဲ့ရှင်ပြိုင်မှုကိုထိန်းချုပ်ခဲ့တဲ့အတွက်သမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်သက်တမ်းအတွက်ထပ်မံအနိုင်ရခဲ့တာဖြစ်တဲ့အကြောင်းနိုင်ငံတကာစောင့်ကြည့်သူတွေကပြောပါရယ်ပူတင်ရဲ့လှုပ်ရှားမှုတွေကိုနိုင်ငံပိုင်မီဒီယာကကြဲကြဲပြန့်ပြန့်ရယူဖော်ပြခဲ့တာတွေကလည်းတခြားပြိုင်ဘက်တွေနဲ့တပန်းတာခဲ့တဲ့အချက်ဖြစ်တယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတင်လာနေမှာပြောပါရယ်သမ္မတပူတင်ကတော့ပြိုင်ဘက်ခုနှစ်ဦးကိုမဲအပြတ်တန်တဲ့အလွယ်တကူပဲပြန်ပြီးတော့အရွေးကောက်ခံအနိုင်ရသွားခဲ့တာပါနောက်ထပ်သမ္မတသက်တမ်းအလွန်အထီးပါရုရှားအစိုးရကိုပူတင်ကထိန်းချုပ်သွားမယ်အနေထားရှိတယ်လို့လည်းသုံးသပ်နေကြတဲ့အကြောင်း VOA သတင်းတောက်ဇလတီကာဟုတ်ရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
ရုရှားနိုင်ငံရဲ့18ကြိမ်မြောက်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရွေးချယ်စရာများများဆဆမရှိခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကတေချာပေါက်ကျွတ်ထွက်လို့ရခဲ့တယ်လို့နိုင်ငံတကာစောင့်ကြည့်သူတွေကပြောဆိုကြပါတယ်။ဝေဖန်မှုတွေအပေါ်ဆက်ပြီးဖြစ်နေမှုတွေကတော့ရုရှားနိုင်ငံရဲ့အဝင်အဝိုက်မှာထင်းထင်းရှားရှားရှိနေတယ်လို့ OSCE ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ Michael Jock Link ကပြောပါတယ
်။ While candidates could generally campaign freely,The extensive and uncritical coverage of the incumbent.
ကိုယ်စားလှယ်လောင်းနေအနေနဲ့လွတ်လပ်စွာစည်းရုံးနိုင်တယ်လို့ဆိုပေမဲ့မီဒီယာတွေမှာတော့တာဝန်ထမ်းဆောင်တဲ့သမ္မတအဖြစ်ဖော်ပြခဲ့ကြတာကြောင့်ရှင်ပြိုင်မှုမှာတစ်ဖက်ဆောင်းနှင်းဖြစ်စေခဲ့ပါတယ်။လျှို့ဝှက်မဲပေးမှုနဲ့မဲရီတွဲမှုတို့မှာပွင့်လင်းမြင်သာမှုမှာအားနည်းချက်တွေရှိပေမဲ့လည်းအားလုံးခြုံကြည့်ရင်တော့ရွေးကောက်ပွဲနေ့ကအစီအစဉ်တကျရှိခဲ့ပါတယ်
။ရွေးကောက်ပွဲမတိုင်ခင်ကတည်းကပူတင်ရဲ့ပြိုင်ဘက်တွေကတော့သူတို့နိုင်ဖို့မျှော်လင့်ချက်မရှိဘူးလို့ပြောဆိုထားတာပါ။ရွေးကောက်ပွဲတရားဝင်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ကြတဲ့တက်ကြွလှုပ်ရှားသူတချို့လည်းဖန်ဆီးခဲ့တာပါ။မဲထဲချဖို့အတွက်ရုရှားပြည်သူတွေအပေါ်အကြီးအကျယ်ဖိအားပေးခဲ့ပြီးမဲလိန်ထက်ခဲ့ကြတာတွေလည်းရှိတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။ပူတင်အနေနဲ့သူ့ရဲ့လေးချိန်မြောက်သမ္မတသက်တမ်းပို့ပြီးတော့တရားဝင်မှုရှိစေရည်အတွက်မဲထွက်ထဲသူအရေးအတွက်များစေချင်းခဲ့တယ်လို့လည်းသုံးသက်သူတွေကပြောပါတယ်။ Carnegie Moscow Center ကအလက်ဇန်ဒါဘိုင်နော့ကအခုလိုပြောပါတယ
်။ It's voting. It's not election because we don't elect. next leader in the competitive election.
ကောင်းဆောင်တစ်ကိုနီးမလမ်းမရွေးကောက်ပွဲနဲ့ရွေးချယ်ခဲ့တာမဟုတ်လို့ဒါမဲပေးပွဲပါရွေးကောက်ပွဲမဟုတ်ပါဘူးဘယ်သူမှနိုင်ကြတော့မရှိပါဘူးဒါပေမဲ့လည်းဒါကမဲပေးမှုလုပ်ငန်းစဉ်အတွင်းရိုးသားမှုရှိရှိမရှိရှိလူလူထောက်ခံမှုကိုစုစည်းတာမျိုးပါဆိုလိုတာကတော့အနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့ထိတွေ့လို့ရဲဆိုရင်တော့ဘလို့မှရှောင်လွဲလို့မရပဲပူတင်နဲ့ပဲအပေးယူလုပ်ရမယ်ဆိုတဲ့သဘောပါ
ရုရှားနိုင်ငံကိုနှစ်ပေါင်း20ညီပါအုပ်ချုပ်လာတဲ့ပူတင်ကတော့ထောက်ခံမဲ89ရာဂိုင်းနှုတ်လောင်းနဲ့နိုင်ရခဲ့ပြီးသူ့ရဲ့အကောင်းဆုံးရွေးကောက်ပွဲအဖြစ်မှတ်တမ်းဝင်ခဲ့ပါပြီ။ရာသက်ပံအာဏာရယူထားဖို့မဖြစ်နိုင်ဘူးလို့ပူတင်ကပြောဆိုထားပေမဲ့လို့လဲရုရှားအစိုးရကိုပူတင်ကကာလရှည်ထိန်းချုပ်ထားနိုင်ပွဲရှိတယ်လို့သုံးသပ်သူတချို့ကပြောဆိုကြပါတယ်။ပြီးကြလွတ်လပ်တဲ့နိုင်ငံရေးသုံးသပ်သူနီကိုလိုင်ပီထရော့ကအခုလိုပြောပါတယ်
Сейчас мне кажется, придётся начать процесс трансформации режима.
Анаго လွှဲပြောင်းမှုပူတင်အနေနဲ့စပြီးပြင်ဆင်ဆောင်ရွက်မယ်လို့ယူဆပါတယ်။သမ္မတပူတင်ကနေနောက်သမ္မတကိုလွှဲမှာမဟုတ်ပါဘူး။သမ္မတပူတင်အနေနဲ့သမ္မတအဖြစ်တာဝန်မယူတော့ပဲတနည်းတစ်ပုံနဲ့အာနာကိုလွှဲပြောင်းမှုဖြစ်ပါတယ်
။ပူတင်ကတော့သမ္မတတလဲဝန်ကြီးချုပ်တလဲနဲ့ရုရှားနိုင်ငံကိုဆယ်စုနှစ်နှစ်ခုနီးပါးကြာအုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်ရှင်။
ရုရှားမှာလက်ရှိသမ္မတပူတင်မဲ့အပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အပေါ်နိုင်ငံတကာရဲ့တုံ့တက်ချက်တချို့ကိုမတ်သိမ်းကြီးထိုက်ပြောပြပေးသွားတာပါအခုဇက်တိုင်းနာဆင်ကြမယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတော့တရင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့စပါမယ်ရှင်ကရင်ပြည်နယ်ဖားပွန်ခရိုင်မှာအစိုးရတမတော်နဲ့ KNU တပ်ဖွဲ့တွေကြားဖြစ်နေတဲ့နှစ်ဖက်တင်းမာမှုတွေကိုဖြေရှင်းနိုင်ဖို့အပြစ်ရစဲရေးပူရဲဆောင်ကြည့်ရေးအဖွဲ့ GMCU ကိုတင်ပြထားပြီး GMCU ကနှစ်ဖက်ညှိနှိုင်းတာတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ KNU ကတမတော်စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လည်းပြင်ဆင်နေပါတယ်။ဆက်သွယ်ဆောင်ခံထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားပွန်ခရိုင်မှာအစိုးရတပ်မတော်နဲ့ KNU တပ်ဖွဲ့အကြားဒီလ9ရက်နေ့ကစတင်ပြီးအနည်းဆုံးတိုက်ပွဲ9ကြိမ်လောက်ဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်မှာလည်းနှစ်ဖက်တပ်ဖွဲ့တွေဟာအသည့်အနေထားနဲ့စောင့်ကြည့်နေသလိုစီးရီးတင်းမာမှုတွေဟာဆက်လက်ရှိနေစေဖြစ်ပါတယ်။ KNU ဘက်ကတော့ဒီလိုစီးရီးတင်းမာမှုဖြစ်တာဟာအစိုးရတပ်မတော်က KNU နဲ့မညီနိုင်ပဲစစ်စင်ရေးအတွက်အထောက်အကူပြုမဲ့လမ်းဖောက်လှုပ်လာတာကြောင့်လို့ထုတ်ပြန်ထားပါတယ်။KNU ဟာဒီရေးကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုတင်ပြပြီးဖြေရှင်းဖို့အတွက်ဆောင်ရွက်နေကြောင်း KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ကဒီဆက်ဆက်ရာတောင်ရှိတဲ့ဖွဲ့စည်းတဲ့ GMC မှာလက်ဆက်ထားရဲ့ GMC ကလည်းကျွန်တော်သိရသလောက်သူတို့ဒီ verification လာဒီဒီနေ့ရဖို့တဖို့တော့ဖွဲ့တာပြီး you level ရစီ level ပါတယ်ဖွဲ့တဖို့အမအဲ့ဒီ level ဆင်းတော့ဘူးလို့ဆီနေရှိတယ
်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့အတွင်းရမှူးတက်ဒေါက်တာရွှေခါကတော့နှစ်ဖက်ညှိနှိုင်းရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့လုပ်နိုင်တဲ့ဟာကတော့ဒီဆရာတော်မချူရဲနဲ့ Soul True Black ကိုကျွန်တော်တို့တက်မဟာငါမှုနဲ့ဟိုဟိုအလတ်တဘောသွားပြီးတော့ဒီဟိုတိတ်ဆုံးခိုင်းတာရှိတယ်ပေါ့နော
်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့လိုမလိုကိုတော့လာမဲ့ GMCU အစည်းအဝေးမှာဆွေးနွေးဖို့ရှိကြောင်းလဲဒေါက်တာရွှေခါကဆက်ပြောပါတယ
်မနက်ဖြန်တစ်ခါကျွန်တော်တို့အစည်းအဝေးခိုင်းမယ်အဲ့ဒါမှကျွန်တော်တို့လိုမလိုဆိုတာတော့ဆွေးနွေးပါပေါ့နော်
ဒီလ21ရက်နေ့မှာကျင်းပမဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့အစည်းအဝေးကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေနဲ့အတူ KNU ကိုယ်စားလှယ်တွေလည်းပါဝင်တယောက်မှဖြစ်ပြီးဖားပေါ်မှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ပြသွားမှာဖြစ်ကြောင်းဘရိုစောကွယ်သူဝင်ကပြောပါတယ်KNU အနေနဲ့ဆိုရတက်မတော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့အတွက်ပြင်ဆင်ထားကြောင်းဘရိုစောကွယ်သူဝင်ကဆက်ပြောပါတယ
်။အဲ့ဒီကိစ္စကိုကျွန်တော်တွင်းမှုတောင်းပေးရတယ်။တွင်းမှုကလည်းပြည်တွင်းမှာဝင်နေဆိုတော့သူတို့ရှိနိုင်မှုကတွေ့ဆုံနိုင်ဖို့တိုင်းနိုင်ဖို့တဲ့တိုင်းတာဖြစ်လို့ဆိုတော့ကျွန်တော်ကုတရီတော့အစီအကံမှုလည်းမရသေးဘူးနော်
။လောလောဆယ်မှာတော့ NCA စာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲကလက်မှတ်ရေးထိုးထားပါတယ်။ လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာလာမယ့်မေလဆန်းမှာကျင်းပမယ်ပြည်သူ့ငြိမ်းချမ်းရေးညီလာခံ၂၁ရာစုပင်လုံတတိယအစည်းအဝေးအတွက်လူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်ရမှာအကျိုးလူထုတွေးဆုံပွဲတွေကျင်းပခွင့်မရတာကြောင့်အစိုးရတက်မတော်တို့နဲ့ပြည်နယ်ဆွေးနွေးညှိနှိုင်းရမယ့်အခြေအနေတွေရှိနေပါတယ်။ကိုမိုးစောပြောကြားသွားတာပါရှင်။
တနင်္လာနေ့တိုင်းအတွင်းစီအောင်ဆိုင်ပြုကိုမြန်မာရှောက်ထားခဲ့တဲ့မြန်မာအော်တိုကော်ပိုရေးရှင်း MACဟာသူတို့အတွက်လောက်ွက်ချပေးထားတဲ့လောက်ွက်အတွင်းကပြစ်ပင်တွေကိုတရားမဝင်ခုတ်ပြီးပြပနိုင်ငံတွေကိုတင်ပို့ရောင်းချခဲ့တယ်လို့လေ့လာစောင့်ကြည့်ရေးအဖွဲ့နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တောင်ကိုရီးယားနဲ့စင်ကာပူအခြေစ ီသူတို့ရဲ့မြေတွေကိုပါတင်ပိုက်ခဲ့တာကြောင့်ရာနဲ့ချီတဲ့ဒေသခံတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်ဒီအကြောင်းအခမ်းအနားမှာကိုရင်သွားရောက်တရင်ယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းကတစ်တောထူထပ်တဲ့တင်းနှင်းလာရေးတိုင်းဒေသကြီးကော့တောင်းခရိုင်ပုတ်ပြင်းမြို့နယ်အတွင်းမှာစီအုံးဆက်ပြိုးရေးစီမံကိန်းလှုပ်ဆောင်ဖို့နိုင်ငံတော်အစိုးရက2011ခုနှစ်မှာခွင့်ပြုချက်ချပေးလိုက်ပြီးတဲ့နောက်စီအုံးပင်ဆက်ပြိုးမယ်ဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းလုပ်ကိုင်မှုတတ်မှတ်ပေးထားတဲ့လုတ်ွက်မြေဧကပေါင်း3,300,000ကျော်အတွင်းမှာရှိတဲ့တစ်ပင်တွေကိုတရားမဝင်ခိုးယူပြီးပြည်ပနိုင်ငံတွေကိုရောင်းချခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အကြောင်းလေလာဆောင်ကြည့်အဖွဲ့တွေနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအဖွဲ့ပေါင်း6ဖွဲ့ကထုတ်ပြန်တဲ့အစီအစဉ်ကမှာဖော်ပြထားပါတယ်။ကုမ္ပဏီအနေနဲ့တစ်တွေကိုမူလကခံမှန်းသိရှိထားတဲ့ပမာဏနဲ့များစွာပိုပြီးတရားမဝင်ခိုးယူနေတယ်ဆိုတဲ့ဒေသခံတွေနဲ့မျက်မြင်သက်သေတွေရဲ့ပြောပြချက်တွေကိုအစီအစဉ်ကမှာထည့်သွင်းဖော်ပြထားကြောင်းဒီအစီအခံစာဖြစ်မြော်ရေးအတွက်အဓိကအခန်းကနေပါဝင်ခဲ့ပြီးအချက်အလက်တွေကိုစုဆောင်းခဲ့တဲ့တောင်ပိုင်းလူငယ်ဖွံ့ဖြိုးရေးအဖွဲ့ကိုစတင်တည်ထောင်သူကိုဆန်ငွေကရှင်းပြပါတယ
်။ပြီးလိုက်တာတော့တိုင်ပေါင်း1000ကျော် 2000 နီးပါးတော့ထုတ်ခဲ့တယ်။ဒါပေမဲ့တကယ်အခုဒီစာအုပ်လေးထွက်မှတ်လာထွက်တဲ့ခါကျမှမဖြစ်လာလဲဆိုတော့တိုင်ပေါင်း2000နီးပါးလောက်ဖြစ်သွားတယ်ဖြစ်လာတယ်။ဆိုတော့အဲ့ဒီဒီကြတော့ကျွန်တော်တို့လက်လက်မမီတော့ဘူး။ဒါတော့ဒါတည်းကအဲ့ဒီသိန်းယူရလောက်လဲကျွန်တော်တို့ဒီကအဲ့ဒီအချိန်မှတည်accessible ဘာလဲ accessible ဆိုလို့ပြောရမှာအချက်နဲ့ကိုကျွန်တော်ဘလို့မရနိုင်ဘူးလေအဲဆိုပါဆိုကျွန်တော်ဒီအဲ့နေရာဒေတာမွေးတဲ့လူတယောက်ပဲကျွန်တော်ဒီ15လောက်ပြန်ရောက်တဲ့အချိန်မှာကိုယ့်ရောင်ကိုပြန်မတ်မိဘူးဖြစ်နေအဲ့လိုမျိုးအဲ့ဒီအချိန်မှာကိုယ့်အိမ်ကိုယ့်ရာထဲမှာရှိရမရှိလို့မိရှုပ်ဖြစ်ခံရတယ်ဆိုတ
ော့ဒါပေမဲ့လည်းမကြသေးခင်ကဒုတိယသမ္မတဟန်ရီဗန်သီယူဒီနေ့နေ့တိုင်းတွင်ရောက်ခဲ့ပြီး AMC နဲ့ဒေတာကတိုင်းရင်းသားတွေအကြာဖြစ်ပေါ်နေတဲ့အခြေအနေတွေကိုသိရှိသွားပြီးတဲ့နောက်ကုမ္ပဏီကိုတရားဝင်လုပ်ခွင့်ပြုထားတဲ့နယ်မြေအတွင်းဒေသခံတွေပြန်သွားခြင်းမပြုရပြန်သွားတဲ့သူတွေအနေနဲ့လည်းထိရောက်စွာအေးအေးယူခံရမယ်ဆိုတဲ့အတိပ္ပယ်တက်ရောက်တဲ့ကြီးညာချက်ထုတ်ပြန်လိုက်တာကြောင့်အဲ့ဒီကြီးညာချက်ပြန်လည်ရုပ်သိမ်းပေးရင်သူတို့အနေနဲ့တောင်းဆိုသွားမယ်လို့ကုဆန်ဝေကပြောပါတယ်။ဒီနေ့နိုင်တိုင်းပုတ်ပြင်းမြို့နယ်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့စီအုံးဆက်ပြိုးရေးအမိခံလက်မြေသိမ်းဆင်းမှုနဲ့တခြားကန့်သက်တန်ဇာတာတွေတရားမဝင်ထုတ်ယူမှုတွေနေတူတခြားပြည်နယ်တိုင်းဒေသတွေမှာလည်းဖြစ်ပေါ်နေကြောင်းအစိမ်းရောင်ကွန်ရက်ခေါ် Green Network မာကွေးအာခီပလဂိုအဖွဲ့ကညွှန်ကြားရင်းမူကိုပေါ်မှာပြောပါတယ်
တိစီထားတဲ့မြေရဲ့ပတ်ဝန်းကျင်မှာလည်းပဲစီအုံးကိုဒီတိုင်းဒေသအစိုးရအပါအဝင်ကနေပြီးတော့ဒီပြန်ပြီးဖော်ဆောင်နေတာတွေ့တယ်တစ်ဖက်ကလည်းပဲဒီစာရီထုတ်လာတယ်နောက်အလုတ်ကအခွင့်လန်းလို့ပြောလာတယ်ရင်းနှီးမြှုပ်နှံမှုလို့ပြောလာတယ်နောက်စီမံကိန်းလို့ပြောလာတယ်ကျွန်တော်တို့ဘလို့ဖြစ်လာလဲဆိုပြီးပြောတော့ပြန်ပြီးတုတ်တိုက်လို့ရှိရင်ဖွဖြူးကြီးကတော့လည်းဖြစ်မလာဘူးနော်။နောက်ပြီးတော့လည်းပဲအလုတ်ကြိုက်ခွင်းလားလဲထိတိယောက်ရှိမလာဘူးဖြစ်လာနေတယ
်။မမေချိုဝင်းဟာလက်ရှိ AMC ကုမ္ပဏီကစီအုံးဆက်ပြိုးရေးလုပ်ဖို့ခွင့်ပြုချက်ရထားတဲ့ပုတ်ပြင်းမြို့နယ်မနိုးရုံကျေးရွာမှာနေထိုင်သူဖြစ်ပါတယ်။ဒါပေမဲ့ AMC ကုမ္ပဏီလုပ်ငန်းတွေစတင်စဉ်မှာသူမရဲ့ဘိုးဘွားဘီပင်လက်ထက်ကလေးကတမဦးချလုတ်ကြိုက်နေထိုင်ခဲ့တဲ့လေယာဉ်မြေတွေကိုအရမတင်ဆက်ပြီးမောင်းထုတ်ချီခံခဲ့ရတာကြောင့်နေမြေစ်မှာနေထိုင်ရတဲ့သူတို့လိုမိန်းကလေးတွေလုံခြုံမှုမရှိတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်။
စင်တော့တိတ်မပြေပါဘူးဒါပေမဲ့ကိုနဲ့ကိုအလုံးနဲ့ဝေးရမှနေရတာတော့အဆင်မပြေဘူးပေါ့အခြားကိုမှအမျိုးသမီးနေနဲ့တော့ကိုမှတွေ့ကြခတ်ကြတဲ့ရော်တွေကအများကြီးပါပဲလူတွေကတောက်ပြလက်နေတယ်ဆိုတော့ကိုမသိတဲ့လူတွေရှိတယ်ပေါ့ဒီဈေးလူတွေဆိုတော့ကျမကိုတော့မခံစားခဲ့ရပါတဲ့ကျမအိမ်မှာတယောက်တည်းရှိတဲ့အချိန်မှာလူတယောက်ကကျမကိုကျမအိမ်ကိုရောက်လာတာပေါ့နော်သူကဘာလုပ်မှမန်းတော့မသိပါဘူးဟုတ်ကဲ့အဲ့ဒါကြောင့်ညဒီအချိန်မတွေ့ကြီးမှကျွန်မအော်ဟစ်ပြီးပြောလိုက်တာပေါ့ငါရွာသားပဲ။ဘာမှလည်းဘူးကျွန်မအော်ဟစ်တဲ့အချိန်မှသူကထွက်ပြေးသွားတာပေါ့ငါဘေးကအိမ်ကကျွန်မကိုလာပြီးပြန်ပြီးအိတ်ဆောက်ခိုင်းတယ်
။ဒီနေ့တိုင်းအတွင်း Leshi MAC, Myanmar Auto Corporation ga si on sat pyu yi lou san ngwe ya shi tha de data ha Myanmar nai ngam ma uza pe ziwa tin tin yi sat sat area biodiversity corridor ne a ye ji ziwa tin tin yi ne mi ki biodiversity area a twin ma cha yaw ni da chaung tan pi ma sin set ma pya phun pyu tut de yi atwe a ye ji de pan win jin ye shi ti tan yi go mya so a han da phit si nai ne lo so ba de
ထိုင်းပြည်နယ်တွင်းကနေလူသိမ်းနှင့်ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါက်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအခြေအနေပတ်သက်ပြီးနိုင်ငံတကာ PRP ဂျာကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအခုအညီအထောက်ပံ့တွေက ဖေလောင်များအရေးတကြီးလိုအပ်နေပါတယ်လေဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချင်းဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးချရအောင်ပါရှင်။ပါဝင်ဆွေးနွေးချဖို့အတွက် VOA
ရဲ့လိုင်းအစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးချဖို့တောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။ဒီနေ့ညကိုနိုင်ခွဲနောက်ပိုင်းမှာထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလှုပ်ထပ်မှဖိတ်ခေါ်ပါတယ်ရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ် နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းမီတာ19 25 32နဲ့လိုင်းလမီတာ195 ရိုဂါနေပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမှုပြင်ဆင်နေတဲ့အချိန်ထဲမှာပဲအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစီရေးလေ့ကျင့်မှုတွေနှောင်းလာမှာဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားပါဝင်ရှင်ပင်နဲ့ဆောင်းအာဒီအိုလံပစ်ပြိုင်ပွဲတွေကြောင့်ဒီစီရေးလေ့ကျင့်မှုတွေကိုခေတ္တရထားရတာလည်းဖြစ်ပါတယ်။ဒီစီရ ဆောင်ရွက်ရမှာအခက်အခဲအတွေ့အကြုံနိုင်ငံတွေစီးရင်တွေမြန်မာနိုင်ငံလည်းထိဆုံးကပါဝင်ကြောင်း ACAPS အဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက်သုတေသနအဖွဲ့ကအဲဒီလိုပြောလိုက်တာပါ။အကူအညီပေးလို့သားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်ချေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါ။မစ္စတာအက်ဆလူတီများတဲ့ဒီလာအိုမူရစ်ဆေဝါဂိုင်းကောင်းဆောင်ကိုထိုင်းနိုင်ငံဘန်ကောက်မြို့တရားရုံးကနေထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်။ထိုင်းလာအိုနေဆက်ကိုဖြတ်ပြီးမန်တာအက်ဖက်တမင်းစိတ်ကြွစေဝင်ရောက်မှုတိုက်ဖျက်ရေးထိုင်းနိုင်ငံကကြိုးပမ်းနေတာပါ။ချမ်းသာကြွေးဝါပြီးနာမည်ကြီးသူတွေနေနဲ့လဲခင်မင်းသူ့ပြိုင်ကားတွေကိုလည်းလူမှုကွန်ရက်မှာကြွားဝါလေးရှိတဲ့လာအိုမူရစ်ဂိုင်းကောင်းဆောင်ကိုထိုင်းနိုင်ငံရဲ့အဓိကလေးစိတ်မှာပြီးခဲ့တဲ့နှစ်ဇန်နဝါရီလကဖမ်းမိခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါလိမ့်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 922တို့ကနေနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington, this is